ြည်သူ့သမ္မတရွေးကောက်ပွဲမှာမရင်းလက်ပန်ကိုအနိုင်ရတဲ့အီမန်နျူရယ်မက်ခရွန်ကိုကမ္ဘာခေါင်းဆောင်တွေကအကြီးအကဲဂုဏ်ပြုပြောကြားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့မှာပြည်သူ့သမ္မတအဖြစ်အကြီးအကဲနိုင်ရလိုက်တဲ့အီမန်နျူရယ်မက်ခရွန်ကိုဂုဏ်ပြုပါတယ်။သူနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ရွေးကောက်ပွဲကာလကတော့ဘသူဘဝအနိုင်ရတဲ့နဲ့ဆိုတာမျိုးမပြောပေမဲ့ထရမ့်ဟာမရင်းလက်ပန်ရဲ့သဘောထားတွေကိုစိတ်မြင့်သက်သူဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲပြောကြရကလည်းအခုလိုအောင်မြင်မှုဟာညီညွတ်ပြီးတော့ခိုင်မာတဲ့ဥရောပနဲ့ပြင်သစ်ဂျာမနီဆက်ဆံရေးအတွက်အောင်မြင်မှုဖြစ်တယ်လို့ပြောရတယ်။သူအနိုင်ရရှိဆုံးကြေညာပြီးမှပဲဝန်ကြီးချုပ်မာကဲနဲ့ဖုံးဆက်စကားပြောရမှာဂျာမနီကိုအမြန်ဆုံးလာရောက်မယ်လို့မက်ခရွန်ကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကလည်းပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းအခုလိုအောင်မြင်မှုအတွက်ဂုဏ်ပြုနှုတ်ဆက်ကြသလိုဥရောပကော်မရှင်ဥက္ကဋ္ဌယူန်ကလောက်ယန်ဂါကလည်းဥရောပအနာဂတ်ကိုပြင်သစ်ကရွေးချယ်လိုက်တဲ့အတွက်ပျော်ရွှင်ကြောင်းတိတာဆမစ်နာမှာရေးသားထားပါတယ်။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကလည်းလွတ်လပ်မှုဒဏ်လူညီမျှမှုနဲ့အများအကျိုးရှိရှိတဲ့သဘောထားအခြေခံနဲ့ရွေးချယ်ခဲ့တဲ့ပြင်သစ်လူစုကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအခုလိုမက်ခရွန်အနေနဲ့မှုတဲ့ဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုသလိုနားလည်မှုလဲမလာတွေကိုကြော်လွှားပြီးနိုင်ငံတကာစီရင်ရေးနဲ့လုံခြုံရေးအတွက်အတူပူးပေါင်းဆောင်ရွက်သွားလိမ့်မယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။